နိုင်ငံရေးယုံကြည်ချက်ကြောင့်ဖမ်းဆီးခံထားရသူတွေအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ AI ကအပြည့်ပြဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင်လွတ်လပ်စွာပြောဆိုခွင့်အဖွဲ့အစည်းဖွဲ့ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တို့ကိုချိုးဖောက်တဲ့တည်ဆဲဥပဒေတွေကိုရုပ်သိမ်းပေးဖို့ဒါမှမဟုတ်နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြင်ဆင်ပေးဖို့ကိုလည်းအကြံပြုထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာစီတမ်းလှည့်လည်ခွင့်ကိုအတိမတ်ပြုမှုမရှိသလောက်အားနည်းသွားတယ်လို့ AI အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီလော်ရာဟေးကခုလိုပြောပါတယ
် Two years we've seen a worrying erosion in the respect for the rights to freedom of expression, association and peaceful assembly in Myanmar.
လွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစစ်တမ်းလှည့်လည်ခွင့်အခွင့်အရေးတွေကိုအတိအမှတ်ပြုမှုတိတိတသားနှဲပါသွားတာကိုစိုးရိမ်ပွေရာတွေ့မြင်ရပါတယ်။ကျမတို့ရဲ့လေ့လာတွေ့ရှိချက်တွေအရပြီးခဲ့တဲ့နှစ်အတွင်းယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေကိုပို့ပြီးကြန့်ကြာတဲ့ထောင်ဒဏ်တွေချမှတ်လာတာတွေတွေ့ရှိရပါတယ်။အဲ့ဒီလိုထောင်ဒဏ်တွေကိုနီလန်းတချို့နဲ့ပြုလုပ်နေတာဖြစ်ပါတယ်။တော်တော်များများဖမ်းဆီးမှုတွေကအမှုတစ်ခုကိုမတူညီတဲ့ပြစ်ဒဏ်2မျိုး3မျိုးနဲ့အရေးယူနေတာဖြစ်ပါတယ်။ဥပမာတရားမဝင်စစ်တမ်းလှည့်လည်မှုနဲ့ချမှတ်တာအပြင်အာမခံမရတဲ့ပုံမှန်9လိုမျိုးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုစတဲ့ပုံမှန်တွေနဲ့အရေးယူနေတာဖြစ်ပါတယ်လို့ပြောသွားတာပါ။
AI အဖွဲ့ကရုပ်သိမ်းဖို့သို့မဟုတ်နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်ပြင်ဆင်ဖို့အကြံပြုထားတဲ့ဥပဒေတွေကတော့ငြိမ်းချမ်းစွာစုဝေးခွင့်ဥပဒေ၊တရားမဝင်အဖွဲ့အစည်းများဥပဒေ2023စက်တော်ရေးဥပဒေ1923နိုင်ငံတော်လျှို့ဝှက်ချက်ဥပဒေတွေဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာကိုလည်းဖော်ပြထားပါတယ်။သို့တော်လည်းဖမ်းဆီးတာလွှတ်ပေးတာတွေကိုနိုင်ငံရေးရည်ရွယ်ချက်နဲ့အကျိုးအမြတ်ရှိမဲ့အချိန်မှာပြုလုပ်လေ့ရှိတယ်လို့လည်းဝေဖန်ထားပါတယ်။ဒီနေ့သတင်းစာရှင်းလင်းပွဲမှာဦးဆောင်ဆွေးနွေးသူတဦးဖြစ်တဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကဦးဖိုကြီးကမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်သေး၍နိုင်ငံရေးအကျဉ်းသားဆိုတာရှိနေအောင်ပါပဲလို့ပြောပါတယ
်။နိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားဖြစ်လာတဲ့အကြောင်းတွေကိုဖြေရှင်းရမှာပေါ့။ဥမာပြည်တွင်းစစ်ဆိုပြည်တွင်းစစ်ကြောက်ဆိုလို့ရှိရင်ကျော်သူကျော်သားတွေကအဖွဲ့ဒီတိုင်းရင်းသားလက်နက်ကန်အင်အားစုတွေကိုပတ်မိုးလို့ဆိုပြီးအဖမ်းခံရတာရှိတယ်နှိပ်စက်ခံရတာရှိတယ်တချို့အသက်ခံရတာရှိတယ်တချို့အရမအပြုကျင့်ခံရတာရှိတယ်ပြည်တွင်းစစ်ပြည်ထောင်အောင်ဖြည့်ရှင်းနိုင်လို့ရှိရင်နိုင်ငံရေးကျင်းသားပြည်ထောင်အောင်ပြည်လည်းမဟုတ်ဘူးလေယာဉ်မျိုးတွေကိုဘယ်သူတွေကတင်ကြတာလဲစစ်တပ်ကတင်ကြတာနှစ်တန်းရှိတယ်အဲ့လိုပဲခရိုနီတွေကတင်ကြတာရှိတယ်တခြားဒေသဆိုင်ရာအာဏာပိုင်တွေကတင်ကြတာရှိတယ်ဒါတွေကိုပြည်လည်းအောင်ဖြည့်ရှင်းနိုင်ရင်လေသမားတွေကလည်းသူတို့ရပ်ပိုင်ခွင့်ကိုသူတို့ဆက်ပြီးတောင်းဆိုနေကြဘူးအဲ့လိုတောင်းဆိုနေကြတာကိုလည်းတဖမ်းမယ်နှိပ်စက်တာနဲ့ဖြည့်ရှင်းမယ်ဆိုလို့ရှိရင်နိုင်ငံရေးကျင်းသားဆိုတာဆက်ပြီးတော့ရှိနေဦးမှာ
လက်ရှိအကျဉ်းထောင်တွေထဲမှာယုံကြည်ချက်ကြောင့်အကျဉ်းချနေရသူအမိန့်ချပြီးသား90ကျော်နဲ့အမှုရင်ဆိုင်နေရသူ400ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ရှင်